ရုရှားတရှိဝောင်းတယောက်ကိုဗြိတိန်နိုင်ငံမှာအစစ်ခတ်လုပ်ချင်မှုကြိုးပမ်းမှုတွေဗြိတိန်နိုင်ငံသားမကအမေရိကန်ပြင်သစ်ဂျာမနီနိုင်ငံတို့ကလည်းရုရှားပေါ်ဖြစ်တင်ပြောဆိုလိုက်ကြပါတယ်။ဒုတိယကွာစစ်နောက်ပိုင်းဥရောပမှာပထမဆုံးအချိန်အာယုံကျော်ထိခိုက်စေတဲ့ဓာတ်ရုပ်စိတ်သုံးတက်ခတ်မှုဖြစ်နေလဲပြောဆိုခဲ့ကြတာပါ။တက်ခတ်မှုမှာရုရှားရဲ့ပတ်သက်မှုဟာရှင်းပြစရာမလိုတဲ့လုပ်ရဖြစ်နေလဲဗြိတိန်ဝန်ကြီးချုပ်ထရီဇာမေးအမေရိကန်သမ္မတဒေါ်နယ်ထရန့်ပြင်သစ်သမ္မတအီမန်နျူရယ်မာခရွန်နဲ့ဂျာမန်ဝန်ကြီးချုပ်အင်္ဂလာမာကယ်တို့ပူးတွဲထုတ်ပြန်တဲ့ဒီကနေ့ကြေညာချက်မှာဖော်ပြထားပါတယ်။တက်ခတ်မှုနဲ့ပတ်သက်တဲ့မေးခွန်းတွေအတွက်ရုရှားအနေနဲ့ဖြေပေးဖို့လဲတောင်းဆိုခဲ့ကြတာပါ။ရုရှားဆိုရကတော့သူတို့လက်ချက်မဟုတ်တဲ့အကြောင်းညှင်းဆန်ထားပါတယ်။ရုရှားထောက်လိုင်းရောင်းစာရေးစကရစ်ပါနဲ့သမီးဖြစ်သူယူလီယာတို့ကိုတော့ဒီလဆမ်းမဲ့မှာပဲဆက်လက်ပူရီမျိုးကခုံရရတစ်ခုပေါ်မှာဒရိလင်မင်းမျိုးနေတဲ့တွေ့ရတဲ့အတွက်စီးရုံကိုအရေးပေါ်ပို့ဆောင်ခဲ့ရပြီးဝေနာပြင်းထန်တဲ့အတွက်လည်းအခုချိန်ထိကုသမှုခံယူနေရဆဲပါ။ဒါလူစိတ်သိမှုကိုအရေးပေါ်ကူညီပေးခဲ့တဲ့ရဲတပ်ဖွဲ့ဝင်တဦးပါဝင်လူများပြားလည်းနေထိုင်မကောင်းဖြစ်ခဲ့ကြပါတယ်။ဒီချိန်ကစီးကာလာမှာတန်တမာရေးတင်းမာမှုတွေအပြင်းထန်ဆုံးဖြစ်ခဲ့တဲ့1982ခုနှစ်နောက်ပိုင်းအများဆုံးဖြစ်တဲ့ရုရှားတန်တမာ23ရောက်ကိုနှင်ထုတ်ဖို့ပါဝင်တက်ခတ်မှုတွေဗြိတိန်ဝန်ကြီးချုပ်ကတော့စက်တိုက်ဆိုသလိုတုံ့ပြန်နေတာပါ။ရုရှားနိုင်ငံရဲ့ဝန်ကြီးကတော့လက်တုံ့ပြန်တဲ့အနေနဲ့ပရိရှတ်တန်တမာတွေကိုလည်းမကြာခင်နှင်ထုတ်မယ်အကြောင်းပြောဆိုခဲ့ပါတယ်။ပြည်ဝင်ကြီးချုပ်ရဲ့လုပ်ရဟာရိုင်းဆိုင်တဲ့အပြုတ်မှုဖြစ်တယ်လို့ဥရောပသမ္မတ EU ဖော်ဝင်ဖြစ်ကနေလှုပ်ထွက်မဲ့စီစဉ်တဲ့ပတ်သက်လို့ညှိနှိုင်းရမှာအခက်ကြုံနေရတာတွေကနေအာရုံလွှဲဖို့ကြိုးပမ်းမှုဖြစ်နေလဲရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလာဗရော့ကဒီကနေ့ပဲမော်စကိုမြို့တော်မှာပြောဆိုခဲ့တာဖြစ်ပါတယ်။